မေရိကန်ပြည်ထောင်စုနဲ့ဆော်ဒီအရေဗျနိုင်ငံတို့ကြားဒေါ်လာဘီလီယံ100ရန်လက်နက်ရောင်းဝယ်ရေးသဘောတူညီချက်လက်မှတ်ရေးထိုးမှုဟာဒေတာရင်းအီရန်ရဲ့အနှုတ်လက္ခဏာဆောင်တဲ့လွှမ်းမိုးမှုကိုဒဏ်ကျင်မှုရည်ရွယ်တယ်လို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောပါတယ်။စနေနေ့ကရီယတ်မှာဆော်ဒီအရေဗျနိုင်ငံခြားရေးဝန်ကြီး Adele L. Dubian နဲ့အတူတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီး Tillerson ကဒီကာဝေးဆိုင်ရာသဘောတူညီချက်ကနေဆော်ဒီအရေဗျနဲ့ပင်လယ်ွေဒေတာတစ်ခုလုံးရဲ့ရေရှည်လုံခြုံရေးဆိုင်ရာအတွက်အကူအညီပေးနိုင်မှုဖြစ်ကြောင်းပြောပါတယ်။ Saudi Arabia နိုင်ငံနဲ့ထိစပ်နေတဲ့နေဆက်ဒေတာတစ်လျှောက်မှာအီရန်ရဲ့အနှုတ်လက္ခဏာဆောင်တဲ့ဩဇာလွှမ်းမိုးမှုတွေနဲ့အီရန်နဲ့ဆက်နွယ်နေတဲ့ချင်းချောက်မှုတွေကိုရင်ဆိုင်နေရခြင်းမှာဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တာလို့လည်းပြောပါတယ်။ဒီကာဝေးဆိုင်ရာသဘောတူညီချက်ဟာ Saudi Bin Salman Bin Abdul Aziz နဲ့သမ္မတ Donald Trump တို့စနေနေ့လက်မှတ်ရေးထိုးတဲ့သဘောတူညီချက်အများပြားလက်ကတစ်ခုဖြစ်ပြီးဒီကာဝေးဆိုင်ရာသဘောတူညီချက်ကတော့ချက်ချင်းအသက်ဝင်မှာပါဒါဟာနှစ်နိုင်ငံကြားစီးရင်နဲ့စီးပွားရေးမိဖက်ဖြစ်တိုးမြင့်ဆက်ဆံမှုဖြစ်ပြီးဒီထဲမှာပါဝင်တဲ့ဒုတိယကာဝေးဆိုင်ရာသဘောတူညီချက်ကတော့လာမယ့်10နှစ်အတွင်းဒေါ်လာဘီလျံ350ကိုအထိသုံးဖို့ဖြစ်လာနိုင်ပါတယ်သမ္မတထရန့်နဲ့ဆော်ဒီအာရေဗျခီးစဉ်ဟာအီရန်ရဲ့ဆော်ဒီအာရေဗျပေါ်ချင်းချောက်မှုမှန်နဲ့ဖယ်ရှားပေးဖို့အတွက်အဓိကဖြစ်တယ်လို့လည်းဝန်ကြီးကပြောပါတယ်။ဒါပြင်အခုပြန်ပြီးအရွေးခံတဲ့အီရန်သမ္မတဟာဆန်ရိုဟာနီအနေနဲ့သူ့ရဲ့ဒုတိယတက်တမ်းမှာအီရန်ပယ်ထိန်တပ်ဒုံးကျည်အစည်းအဝေးကိုအဆုံးသတ်ဖို့နဲ့အကြမ်းဖက်လှုပ်ဆောင်နေသူတွေကိုငွေကြေးပံ့ပိုးတာတွေရပ်ဆိုင်ဖို့တောင်းဆိုပါတယ်။